Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2018ခုနှစ်မတ်လ28ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25ဒုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမောပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြည့်ထိုက်ပါရုရှားနိုင်ငံကဆန္ဒပြပွဲတွေအတွင်းမနေ့ကဖမ်းခံရတဲ့တိုက်ခိုက်ကောင်းဆောင်အလက်စီနက်ဗလနီကိုဒီကနေ့မော်စကိုမြို့တော်မှာရုံးထုတ်ပါတယ်။အီရန်နိုင်ငံမိုဆူးမြို့မှာအရက်သားတွေတိုက်ဆုံရမှုအတွက်ယူကျုံးမရဖြစ်ရတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။မြန်မာနိုင်ငံမှာတော့ဖက်ဆစ်ဂျပန်ကိုတော်လှန်ခဲ့ကြတဲ့82နှစ်မြောက်နှစ်ပတ်လည်နေ့အဖြစ်ကာကွယ်ရေးဦးစီးချုပ်ကတက်မတော်နေ့ဆေးပြပွဲမှာမင်ကွန်ပြောခဲ့သလိုအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းကြေညာချက်တစ်စောင်ထုတ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ဒီကနေ့မတ်လ28ရက်နေ့မှာကြာရောက်တဲ့တက်မတော်နေဆေးပြအခမ်းအနားမှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကရှမ်းမြောက်ဒေသတွေမှာတိုက်ခိုက်ရတာဟာအချုပ်အခြာအာဏာကိုထိပါလာရတဲ့အတွက်တိုက်ခိုက်ရတာလို့မေကွန်းပြောလိုက်ပါတယ
်မတ်လ28ရက်နေ့ကမတ်လ28ရက်နေ့ရှမ်းပြည်ရဲ့အရှိတော်ပိုင်းဘုံဘူးတွေကကာကွယ်ရေးအစိုးရဆောင်ရွက်မှုဖြစ်ဆက်ရတဲ့ဟာ
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကြားတင်းမာနေတဲ့စစ်ရေးအခြေအနေ၊နောက်လေးကွာနဲ့ပြစ်လို့တနက်နဲ့ပြန်ပြစ်ရတာလို့ပြောလိုက်တဲ့လက်ပတော်ကသတင်းစာရှင်းလင်းပွဲအကြောင်းအပါအဝင်ထိတ်တန့်ရောက်သတင်းလွှာတွေကိုမကြာခင်တင်ဆက်ပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ရုရှားနိုင်ငံမှာမနေ့ကဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရတဲ့အတိုက်ခံကောင်းဆောင်အလက်စီနက်ဗယ်နီကိုဒီကနေ့တရားရုံးထုတ်ပါတယ်။အဂတိလိုက်စားမှုဆန့်ကျင်ရေးရုရှားနိုင်ငံတော်အမျိုးကြီးတွေမှဆန္ဒပြပွဲတွေကနေအတိုက်ခံကောင်းဆောင်အလက်စီနက်ဗယ်နီအပါအဝင်ယာနဲ့ချီတဲ့ဆန္ဒပြသူတွေမနေ့ကဖမ်းဆီးခံရတာဖြစ်ပါတယ်။ဆန္ဒပြမှုတွေကအကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တာဖြစ်ပြီးစီးအောင်လှုံ့ဆော်ခဲ့သူတွေကဆန္ဒပြပွဲမှာလူငယ်တွေပါဝင်ရင်းငွေပေးခဲ့တယ်လို့ရုရှားဆိုရကလူသိရှင်ကြားပြောဆိုပြီးနောက်နိုင်ပိုင်အတွင်းမှာပဲအတိုက်ခံကောင်းဆောင်နက်ဗယ်နီကိုမြို့တော်မော်စကိုကတရားရုံးတစ်ခုမှာရုံးထုတ်ခဲ့တာဖြစ်ပါတယ်ရုရှားအနာပိုင်တွေကြားတာဝန်ယူမှုတာဝန်ခံမှုရှိရေးနိုင်ငံတော်အမျိုးတွေမှာတောင်းနှင့်ချီတဲ့ပြည်သူတွေမနေ့ကဆန္ဒပြခဲ့ကြပါတယ်ဆန္ဒပြကြဖို့ကတော့အတိုက်ခံကောင်းဆောင်နက်ဗယ်နီကစော်ဩခဲ့တာပါဆန္ဒပြပွဲတွေအတွက်အဖမ်းဆီးတွေကမြို့တော်မော်စကိုတခုထဲတွင်တထောင်ကျော်ရှိတယ်လို့ရုရှားနိုင်ငံရဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုစောင့်ကြည့်တဲ့ OVD Info အဖွဲ့ကသူ့ရဲ့ Internet Website မှာဖော်ပြပါတယ်အဖမ်းဆီးရေအတွက်ကိုတော့တိကျအတိမပြုတ်နိုင်ပါဘူးနိုင်ငံပိုင်သတင်း Agency TASS ကတော့နေဗယ်နီအပါအဝင်ဖမ်းဆီးသူ900လောက်ရှိတယ်ဆိုပြီးမော်စကိုရဲရဲပြောဆိုချက်ကိုကိုကဖော်ပြပါတယ်အတိုက်ခံကောင်းဆောင်နေဗယ်နီကတော့မော်စကိုမြို့တော်ကအချင်းကြီးကပူရှကင်ရင်မြင်ကဆန္ဒပြပွဲကိုပူးပေါင်းဖို့ယထာဘူရာယုံကနေလမ်းလျှောက်အလာမှာဖမ်းခံရတာဖြစ်ပါတယ်။ရန်နယ်ချီတဲ့ဆန္ဒပြသူတွေဝန်းရံထားတဲ့ truck ကားတွေကိုရဲတွေကသူ့ကိုဆွဲသွင်းသွားခဲ့တာဖြစ်ပြီးလူကကားမောင်းထွက်မသွားနိုင်အောင်ပိတ်ပင်မှုကြိုးစားခဲ့ကြသလိုသူ့ကိုပြန်လွတ်ပေးဖို့ကိုလည်းအော်ဟစ်တောင်းဆိုခဲ့ကြပါတယ်ရှင
်။အီရန်နိုင်ငံမိုဆူးမြို့မှာရဲသားတွေမကြာခင်ကတိုက်ဆုံခဲ့ရတာအတွက်ယူကျုံးမရဝန်းနဲ့စိတ်ထိခိုက်မိတယ်လို့အမေရိကန်စစ်တပ်ကထုတ်ပြောလိုက်ပါတယ်။နိုင်ငံမြောက်ပိုင်းမှာစုမြင့်မှာလူပေါင်း100အထိအခုလိုတည်ဆုံခဲ့ရတာဟာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့လေကြောင်းတိုက်ခဲမှုကြောင့်လို့ဆွဆွဲလာတဲ့ပေါ်စုံစမ်းမှုတွေလုပ်နေပြီလို့ပန်ဒဂွန်စစ်ဌာနချုပ်ကမနေ့ကကြေညာလိုက်ပါတယ်။ဒီကြေညာချက်ထဲမှာကမ္ဘာလေပိုင်းကြီးအမေရိကန်ကုတ်ကဲရေးတမှုဘိုချုပ်ကြီးဂျိုးဆပ်ဖိုတာကအစာပိုင်းစစ်ဆေးမှုတွေအရဒီအရသားတွေတိုက်ခိုက်တည်ဆုံခဲ့ရတယ်လို့ဆွဆွဲထားတဲ့မိုဆူးမြို့နောက်ပိုင်းမြို့ဟောင်းဘက်မှာအခုလ18ရက်နေ့တုန်းကမဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခဲမှုတွေလုပ်ခဲ့တာတော့တွေ့ရှိထားတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီမာမေးတက်တွေလေကြောင်းတက်ခိုင်းမှုအထောက်အကူနဲ့အီရတ်ဆိုရတက်တွေဟာ2014ခုနှစ်အလယ်ပိုင်းကစပြီးအစ္စလာမစ် IS အချမ်းဖက်သမားတွေထိန်းချုပ်လာခဲ့တဲ့မိုဆူးမြို့အနောက်ပိုင်းကိုပြန်သိမ်းယူဖို့ဆက်ကြိုးပမ်းနေချိန်မှာအခုလိုဖြစ်လာတာပါဗိုလ်ချုပ်ကြီးဗိုလ်တက်ကဒီမိုဆူးမြို့တိုက်ပွဲကတိုင်းခြားတစ်ခုထိအောင်မြင်မှုတွေရှိလာနေခဲ့ပဲနေပေမဲ့ခက်ခက်ခဲခဲဆက်တိုက်နေရတော့ပဲဘာလို့လဲဆိုတော့ IS စစ်သွေးကြွတွေကအရတားတွေတဲကနေထွက်ပြီးစစ်စင်ရေလုပ်နေလို့ဖြစ်တဲ့ဒါပေမဲ့အရတားတိဆုံးမှုအ ਨੇ ဆုံးဖြစ်အောင်တော့စွမ်းကုန်ကြိုးစားနေတယ်လို့ဆက်ပြောခဲ့ပါတယ်ဒီနေ့ထုတ်ပြန်တဲ့မဟာမိတ်တွေရဲ့လေကြောင်းစစ်စင်ရေအချက်လက်တွေရာလဲမနေ့တုန်းကပဲမိုဆူးမြို့မှာတိုက်ခိုက်မှုပေါင်း9ခုအထိထွက်လုခဲ့ပါတယ်အီရတ်တပ်တွေဘက်ကတော့မတ်လ18ရက်နေ့တိုက်ပွဲမှာအရတားတွေထိခိုက်ခဲ့ရတာကအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုကြောင့်မဟုတ်ပဲ IS စစ်သွေးကြွတွေရဲ့ဘုံခွဲမှုကြောင့်သာဖြစ်တယ်လို့ထုတ်ပြောနေပါတယ်ခင်ဗျ
American Suyaga, Iran was Sanji Nibi, Data Rimatimini Pissime, Samuel Chetui, Israel, Longjong Yego, Chinchamurigo, Dikamam Hopulo, Dutia Tamara, Mike Pence, Capioso, like Barry, American Israel Sasanye Committee, EIPACA, Nuno Washington Matunyata, Chimpame, Muara Jia, Nepal, and Hilagango Satine, Minit Ningani Nitonga, Dutia Tamaraga, Kulu, Pioso, Kera, Pipari. Israel Boma Tashi, the American Yagrika would do a do show machine, Kaimabi. Tamara Tone Tran in LA, Israel and Palestine had Didan and Ninjan Yi Sanjin Hempu. Pipe had a jump to the Maraga, Yobari. Israel and a Telabiga. American Tayungo, Jerusalem would ship down here Bomale. American Tamaraga, a Pepaga, Sinla Chinchin in the Lule, Yosu Kevari. Palestine, Igaro, Israel, Palestine, Hanang and Tishi, Pshi Shaja Alma, a she, Jerusalem, or Palestine, or Yem Europe, Shumi, and Taraja, American Uga, Israel, Sanya, American Tayungo, Jerusalem, or Shumet, Samyacheka, Ninjan Yetu, and how she, Pin Haimari, American Tamara Hound, Barack Obama, Letaka, American Bawin Kaba, Yajin, Hanga Chakurone, Iranja Yashi Tare, Nuclear Yet, the Portu Niger, Bomale, Dutia Tamraga, Yinu Piosu, Tawari, Iran and nuclear learned to talk for some year needed, so they suspected the Boma Chamatade. Siboyas and Yatanka, Beso Muha, Maama Mine, Songta Kayarehu, Dutia Tamra, Mike Penska, Dono Pioso, be Wibamare, nuclear learned Tolo for Jubanes, so they suspected the Guru, Iran Baga, Ninsu Tarapipare.
Germany, when you, Angela Makaye, Leia, Lela Partine, Pine, you go with the Kuma, Jamber, Lewe, Lela Partico, Mes, Seyaganun, John, EECC, and Yalibare. Manega Lode, Salam Tina Yogabuema, Wenjijo Make, Christian Democrat Party, CDC Ga, Me Lise Tatama Kone Yagano Yagazi, Attaikan Social Democrat Party, SPT Ga, Nasaku Tatama Chagagano da Yagamo, Septemama Lumen Nangan Sis Yogabuetre, Ayen Lala Nege Yagani, a group Jankaulani Bale, Ayen Nongaro, Social Democrat Party Nene, EU Yopatamaka, Chike Ha, Martin Shusko, Wenjijo Niama, Wenjango, So Biu Bima, Tokamu Bumiala et Tipuema, Napati, Jane, Jayame, Lumasa, Kejaraba. General Lama, so you can get it. Shoes and in it. Lady Miao said you come at Winjo, Margago, and Nayamelu, Jim Yoman, Target Artre, a group of Tomazo looted Yukabu, Yala Yaro, a Sati Makonago, Janibare. Christian Democrat Party, Chidan Yashi, Emin Lestraga, Pinthin and Nesanama, she did Lutatana, she did Tipine, Dilima, a Sinla Taina through party, Matimape, Chiji Mama, Nailata Chow. Now, Lame, you got worried to it. Don't have Buya Zabilu, a party up your life.
You have a hand, then, Yeniva, Yamava, Dassis, and you, Yeni, Chowna, Quagani, Kunanai, a tea, Lino Mida, Sakune, Kiluhax, Tiko, Chow Shetonga, Lino Mida, Saku, Kiluhax, Tinga, Nga, Chowna, Lino Mida, Nasanga, Kiluhax, Titi, Kucha, Narugani, Tony Pini Varish.
ဒီဝင်းမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြည့်ညာနေပါတယ်ရှင်ဒီကနေ့ဟာမြန်မာနိုင်ငံတွင်းကဖက်စစ်ဂျပန်ကိုဒေါ်လာငွေကြတဲ့
年年中，卢苗裔巴达裔切开了六项目的个，丹摩罗嘎嘎国门路标书多巴的。乌布里亚稍微别的那点个，稍微别部大文西的路。南安多的七宝里的，南安一千里里的，巴达裔的卢苗裔教育比，稍微栏目名下，南安多的臭家阿那个，七巴达那那七点块，丹摩罗西达个切干比，嘎国大部嘞大文西的。
ဒါပြင်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွင်ကတိုက်ပွဲတွေဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာတဲ့အတွက်တမရော့ကကာကွယ်တိုက်ခိုက်တာဖြစ်တယ်လို့လည်းဘုချုပ်မှုကြီးမြောက်လိုင်းကပြောဆိုသွားပါတယ်။အာဏာရအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကတော့ဒီကနေ့ဆက်ရောက်တဲ့ 82နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့မှာကြေညာတဲ့ချက်တစ်စောင်ထုတ်ခဲ့ပြီးပြည်တွင်းငြိမ်းချမ်းရေးကိုပထမဦးစားပေးအဖြစ်ဆောင်ရွက်မယ်ဆိုတဲ့ဒေါက်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုကိုးကားဖော်ပြပါတယ်။အာဏာရအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ပါတီအနေနဲ့ 但因那牛奶素也对马来西亚人呢，欧洲的亚昂皮亚贝里系列，月前穆里古勒送到昂上金贝加帕梅鲁破壁查瓦的先。
张古里亚他们的行不管是亚鲁干的皮沙看亚人是吃开的阿里来沙姆小达波呢不得的，没办法，潘西南部的瓦兰图片被布张古里亚心里这个地内当出来罢了。张古里亚将海的人马破壁给的第一人当手目对。蓝莓在大瑞尼马松片北美路苏米尔来办签，第二勇敢来投票来办的。苏亚西加，你那大亚乌就在的西外龙岩区瑞西加呢？年不阿西亚瑞西的普吉的球队，没事办也没事，穿上西加，到那边可能是人们为张云杰的给啥嘛？没事办不帮保安给的，所以是苏亚现在也有看别人闹。张古里亚普吉翁切干乌比第二勇敢，第二苏巴马贝杜马古，他们俩亚鲁干的拍下给他吧，没事办干了。都你呢？马云的兄弟啊，没留开不了，年差罢了。所以啊，心里的感到，都是嘛，得罪朝廷的，人家偏死的留守罢了。他们没说个，这么名水果，都嘛没九零不六年的来讲，都嘛你呢？得罪水果，飘飘偏难的留来，心里的也增加些嘛，所以的就跑偏差罢了。没说他们那亚洲人的偏下看来来讲，当古人嘛，他们那的有全部的，有搞不的个，没来古人的嘛，真罢嘛，真罢了，看。
这本人家西班牙年少时也半边是看马吉开朗表彰了张，车站张那些物在送上南京新年路，这本苏亚大文西独立个表话嘞，张那动物体格怎样也比西亚的物来表送你话嘞些。
今年那年的年初，老宋对他来的那个没等于他那个文明路个店家比给他批判了些。VOA 啊，你去讨论你的 Radio Season 那个讨论的这一年的表演的 VOA website 上面那批的 bamis.voanews.com 啊，这一年的表演哪些能讲嘛些？啊，可以用手提单要的哪里呢？昨天被捕这的个电视被揭嘛嘞？一开苗白，个亲先先苗蒙古地带呢，老干地带在玻璃下。超车阿那个提拔了走，但么罗个价格大概查撇得路，但么罗价格有时就不就目前没有人个表白嘞。这边你妈那个嘛，如今家农药没西部输了过来，这个呢真白嘞。但么罗呢，事业家看那段价格有时就个特别了，看嘛表达白嘞。阿里事业家看那嘛，个人大笔资金有给嘞，过着着等个别送表白吧，没行。
今年四月边看到国内股高位五十九个，免得破千比较稳要开了吧？第六秒，免得破千比四月边看到股高位五十九都要大，大下不他妈总结嘛呗？而那标价的民工呢？你妈那个嘛，那些偏偏你的，你家给啥业绩那困难不得了？他们老爷子不拉股，太标高了吧？不他妈的股价咯，那些天你的在不要也不，都不得好些罢了。老大给三亚集的股票的，这看比呢前年呢不得了嘞，高过五十九个，但是还飙到完
了。去年呢不得了，去年干嘛？去年呢就没几股的啦，他妈我的！看今年嘛，现在前几年呢？
第一看病的给啥嘛？屋里一家上月白天那里个上月白布大王洗的路，人家那么便宜的，人家一千里里内，八大爷呢，轮流一张表皮上月来那里哈，人家那也就家按那个提拔来的那叫。但不老也是得过，且看比高官大部大王系列路，不就目前没有人家表白的。而且他们那五等生苏亚来着嘛，啊表那位沙路开的没？但不老苏亚欧洲也本身安的表那亚的前年呢，人家对 democracy 没认真地来讲，人家也对边表来木嘛，啊开开对个亚的路，高官五十九个表白，右边表来一嘛，但不老个设备过年多亚没路，难用多话的。
咱们
高爷五十九爷，美国的古龙母穷尽免受言，可能三年内秒，咱们罗尼无敌者理解过， သမိုင်းနောက်ခံတွေလက်ရှိအခြေအနေတွေနဲ့အကျဲ့ချက်ပြီးဖွင့်ဆိုရှင်းလင်းသွားတာလို့ဆိုရမှာပါ1945ခုနှစ်မတ်လ29ရက်နေ့မှာစတင်ခဲ့တဲ့ဖက်စစ်ဂျပန်ဒေါ်လာရေးကိုအထိမ့်မှတ်ပြုပြီးဒေါ်လာရင်းနှီးအဖြစ်ကျင်းပခဲ့ရတာကနေ10ချိန်မြောက်ကစလို့အဲ့ဒီအချိန်စစ်တေနာပတိချုပ်ဗိုလ်ချုပ်ကြီးနေဝင်ကတမတော်နေ့အဖြစ်ပြင်ဆင်သတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
စီးပြအခမ်းအနားကိုကိုယ်တိုင်သွားသတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းတင်ပြခဲ့တာပါရှင်ဆက်ပြီးတော့မြန်မာစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားတင်းမာနေတဲ့စစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်။မြန်မာတပ်မတော်ကနေ MCA အပြစ်ရဲ့လက်မှတ်ထိုးဖို့လက်မခံသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ရခိုင်တပ်မတော် AA တအောင်းပလောင်တပ်ဖွဲ့ TLN တို့နဲ့မြန်မာတပ်မတော်တို့ကြားမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့တွေအနေနဲ့ MCA လမ်းကြောင်းဟာနိုင်ငံရေးပြဿနာကိုဖြေရှင်းပေးနိုင်မယ်လို့ယုံကြည်မှရှိကြောင်းတိုင်းရင်းသားအဖွဲ့ခေါင်းဆောင်တွေကဆိုပါတယ်အခြေအနေအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ
်မနေ့ကချင်းမြင့်နယ်ပလဲဝါမြို့နယ်သမင်ကျေးရွာနီးမှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်မနေ့ကနေ့လယ်7နာရီခွဲလေးလောက်မှာရခိုင်တပ်မတော်အပေါင်းတပ်ဟာရဲ့ဆိုင်ရင်တုံးရပြင်းနေနေပြီးတော့ဒီမြန်မာစစ်တပ်ကတော့ခလာတုံးဆွေးလေးပေါ့နော်အဲဒီစကားစစ်တေရဲ့နောက်ခါပေါ့ပလဲဝါမြို့နယ်ဒီသမင်ရွာရဲ့အနားမှာဖြစ်တာ
ပလဲဝါတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်မှုအများကြီးခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကလည်းပြောဆိုခဲ့ပေမဲ့လည်းတိကျအတိပြုချက်မရရှိသေးပါဘူးရခိုင်တပ်မတော်ဟာ2015ခုနှစ်ကစပြီးတော့ချင်းမြင့်နယ်ပလဲဝါနယ်ရခိုင်ပြည်နယ်မြောက်ဦးကြောက်တော်ဗူဒီတောင်ရတိတောင်ဘုံလချိုးမြို့နယ်စတွေမှာအခြေပြုလှုပ်ရှားလာပြီးဒီကနေ့ထိမြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားမှုအခြေအနေတရားကျော်ခဲ့ပြီလို့ခိုင်တုခကပြောပါတယ်အလားတူရှမ်းမြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကွန်းလုံကန်လမ်းမကြီးနီးနာတိကျေးရွာနီးမှာမြမတမတော်နဲ့တန်းပလောင်တပ်ဖွဲ့ TNL တို့အကြားမနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရရှိဗိုလ်မှူးတိုက်ကျော်ကပြောပါတယ
်ဖြစ်တဲ့နေရာတော့ကုတ်ခိုင်မြို့နယ်နာတိကျေးရွာနီးမှာဖြစ်တယ်ကွန်းလုံလာရှိလာမတော့
အခုလိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့ပုံမှာမြမတမတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မသိရသေးပါဘူးလက်ရှိမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ကိုကန်တပ်ဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ရခိုင်တပ်မတော် AA တန်းပလောင်တပ်ဖွဲ့ TNL တို့ဟာမြန်မာတပ်မတော်နဲ့စစ်ရေးသင်းမနေစေအခြေအနေမှာရှိနေပါတယ်မြောက်ပိုင်းဒေသအခြေပြုတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကနေဖေဖော်ဝါရီလကုန်ပိုင်းမှာဝါလက်နက်ကိုင်ဖွဲ့ UWSP UWSA ဥဆောင်ပြီးတော့ကျင်းပခဲ့တဲ့ဗန်ခန်းညီလာခံရဲ့စီဝေးကြီးထုတ်ပြန်ကြေညာချက်တဲ့မှာ NCA ကိုဆက်မလုပ်တော့ပဲငင်းချမ်းရေးစာချုပ်အသစ်ကိုဖော်ဆောင်မယ်လို့ထုတ်ပြန်ကြေညာထားပါတယ်လက်ရှိဆိုရကနေဖော်ဆောင်နေတဲ့ NC လမ်းကြောင်းဟာငင်းချမ်းရေးနဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းပေးနိုင်မယ်ဆိုတာအယုံကြည်မရှိဘူးလို့ရခိုင်တပ်မတော် AA ပြန်ကြားရေးရာရှိခိုင်တုခကဆက်ပြောပါတယ
်။ NC ထုတ်လိုက်ရင်လည်းတကယ်လို့ကြားကြပြီးတော့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မယ်လို့ကျွန်တော်တို့မယုံကြည်ဘူး။ဒါပေမဲ့အဲ့ဒါကြောင့်မို့လို့နိုင်ငံရေးခေတ်ကဘောတူရှက်ရဖို့ဥစ္စာကိုကျွန်တော်တို့ကအခုတော့ခိုင်းနိုင်မဥစ္စာကိုပြန်ကြားပြီးတော့ပြောနေတာဖြစ်တဲ့အဲ့လိုလုံးဝပဲတကယ်နိုင်ငံရေးအထွန်းတစ်ခုဖြစ်လာမယ်လို့ကျွန်တော်အဲ့လိုပဲမြင်နေကြ
NCA လက်မှတ်ရေးသွေးရေးကိစ္စနဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာအမြင်မသူကွဲလဲမှုတွေလည်းရှိနေပါတယ် KNU ခေါ်ကရင်မျိုးရာစီယုံတောင်ပိုင်းရှမ်းပြည်တပ်မတော်စတဲ့အဖွဲ့ရှိဖွဲ့ကတော့2015ခုနှစ်မှာ NCA လက်မှတ်ရေးသွေးနိုင်ခဲ့ပြီးမွန်ပြည်တပ်ပါတီအနေနဲ့က NCA လက်မှတ်ရေးသွေးရေးအတွက် UNSC ခေါ်ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေကိုတိုက်တွန်းသွားမဲ့အခြေအနေမှာရှိနေပါတယ်ကျန်ရှိနေသေးတဲ့မြောက်ပိုင်းဒေသအဖွဲ့တွေဖြစ်တဲ့ UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSCP မြောက်ပိုင်းရှမ်းပြည်တပ်မတော် DNLA တန်းပလောင်တပ်ဖွဲ့နဲ့မိုင်းလန်တပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကုကန်တပ်ဖွဲ့ MNDAA ကတော့ဗန်ခန်းစီဝေးဆုံမြတ်ချက်ရ NCA လမ်းကြောင်းကိုလက်မခံပဲငင်းချမ်းရေးစာချုပ်အသစ်ကိုထပ်မံချုပ်ဆိုဖို့ကြိုးပမ်းသွားမယ့်အခြေအနေမှာရှိနေပါတယ်2016ခုနှစ်တွင်ရခိုင်ပြည်နယ်မြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ရှေ့မြောက်ပိုင်းမုံကိုလောက်ကင်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲနဲ့အကြမ်းဖက်မှုတွေဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါလာတဲ့အတွက်တပ်မတော်ကနေကာကွယ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒီကနေ့မှကြားရောက်ခဲ့တဲ့82နှစ်မြောက်တပ်မတော်နေ့အခမ်းအနားမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမိတ်ခွန်းပြောဆိုခဲ့ပါတယ်
VOA သတင်းတော်နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်လက်ပတော်စီမံကိန်းဘက်ကအခြေအနေကိုလည်းပြောပြပေးခြင်းပါတယ်ဒီရပိုင်းအတွင်းမှာပဲတနက်နဲ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေဖြစ်ခဲ့တဲ့လက်ပတောင်းတောင်ကျင်းညီစီမံကိန်းနဲ့ပတ်သက်လို့ဆလင်းကြီးမြို့နယ်ရဲအာဏာပိုင်တွေနဲ့အုပ်ချုပ်ရေးမှုဦးဆောင်ပြီးတော့ဒီကနေ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒေသခံတွေဘက်ကလောက်လေးကွာနဲ့စပြီးပြစ်ခတ်တာကြောင့်သူတို့ဘက်ကတနက်တွေနဲ့ပြန်ပြီးပြစ်ခတ်တာလို့ရှင်းလင်းခဲ့ပြီးဒေသခံ50ထက်မနည်းကိုပုံမှန်၄ခုနဲ့တရားစွဲထားတယ်လို့ပြောဆိုလိုက်ပါတယ်။သတင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
လက်ပလောင်းတောင်ကျင်းနီစီမံကိန်းအတွက်အသုံးပြုမဲ့ကြောက်တယ်ဆောင်တဲ့ကားတွေကိုဒေသခံတွေကတားဆီးရကနေတနက်တွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးသုံးရက်အကြာမှာတော့စ ဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာအမြင်မတူကွဲလဲမှုနဲ့တူတယ်မှုနဲ့ထူတဲ့အုပ်ချုပ်ရေးမှုဥဆောင်ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီသတင်းစာရှင်းလင်းပွဲကိုသွားရောက်သတင်းယူခဲ့တဲ့
မုံရွာချေစိုက်သတင်းတော်တူဖြစ်တဲ့ကိုကောင်းခံလင်းကအခုလိုပြောပြပါရယ်။သတင်းမျိုးနဲ့ရဲလူထင်းဝင်ရနေပြီးတော့၎င်းဒေသခံတွေကနေပြီးတော့၄ကနေစပြီးလို့မို့သူတို့ဘက်ကနေပြီးတော့ဒီအင်အားသုံးချုပ်ခွင့်ရတာလို့ပြောတယ်။အဲလက်နက်တရာဒီကြီးစံတွေကဘုရားကြီးစံတွေတုံးလို့ကျွန်တော်မေးတဲ့ခါကျတော့အဲ့ဒီမှာသူကသူသူပြည်နိုင်ငံထုတ်ကြီးစံတွေနဲ့ပေါ့နော်အလက်အချက်ပေါင်း60ကျော်ပြစ်ခတ်မှုရှ
ဒီကနေ့ကနေလို့မေးတဲ့ခါကျတော့ဒါသူတို့ပြောတဲ့အထက်ကမိတ်ရသူတို့လောရပါလောရတာလို့ပြောရကြအဲဒီကကနေ့နဲ့ညီနိုင်ပြီးတော့ဖြည့်ရှင်းလို့ရောဒီကတနာများနိုင်ဘူးလားပြောတဲ့ခါကျတော့အဲ့လိုမျိုးလဲသူတို့အဆင်ပြေလို့မဟုတ်အဲ့မိတ်ပေးရပေါ့နှင်းကြတဲ့ရသူတို့လောရတာလို့ပြောပါတယ်ခင်ဗျာဒါရင်းနဲ့ဟိုနောက်တစ်ခုထူးခြားတာကပါလဲဆိုတော့ဒီဒီကနေ့ကိုကြည့်တော့ပါဒီနေ့ပြစ်တာဟာတော့
ကျောက်တဲ့ထုတ်လုပ်မှုတွေကိုမလ26ရက်နေ့ကအကန့်အသတ်မရှိပိတ်သိမ်းလိုက်ပါတယ်ဒီလိုပိတ်ပင်လိုက်တဲ့အတွက်တနက်နဲ့ပြစ်ခတ်ခံရပြီးတဲ့နောက်တင်းမမှုဖြစ်နေတဲ့အခြေအနေတချို့ကိုလျှော့ချနိုင်ခဲ့ပေမဲ့ဒေသခံတွေကိုတရားစွဲဆိုတဲ့ကိစ္စတွေကိုတော့အာဏာပိုင်တွေကဆက်လက်လုပ်ဆောင်နေတာပါစကမှုဖြစ်ပွားပြီးတဲ့နောက်မှာလည်းမတော်တော်ဒေသခံပေါ့နော်
တော်တန်းညာနဲ့ဦးဝင်ကျော်ခေါင်းဆောင်တဲ့ဒီသခံလူဦးကြီး50ကျော်ကိုသူတို့ကိုဒီရတက်ွက်ကိုပြန်လည်ပြစ်ခတ်မှုအနေနဲ့ဆုံးမလေးခုနဲ့အမှုခွန်ထားတာရှိပါတယ်ခင်ဗျာ။တင်းသာရှင်းလင်းပွဲနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကအကြေငြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မင်းမြန်လို့မရခဲ့ပါဘူး။မလ28ရက်နေ့မှာပဲဘကိုးတိုင်းပြည်မြို့မှာလည်းလက်ဘရောင်းတောင်မှာတနက်နဲ့ပြစ်ခတ
ဒီကနေ့ကျွန်တော်တို့ရေးပြလာတာပါဒီအတွက်လက်မရောင်းတောင်ကျင်းတီစီမံကိန်းအနည်းကကြေးပါလေကိုပုံမှန်140ထုတ်ပြန်ထားခဲ့ပါတယ်ရှေးဟောင်းတာတနီကအဆောက်အဦဖြစ်တဲ့လေရီတိန်ကိုဖြိုဖျက်ပြီးလုပ်မယ်စီမံကိန်းနဲ့ပတ်သက်လို့ တန်ခါအများစုပါတဲ့တပိတ်စခန်းတွေဖွင့်ပြီးဆန္ဒပြခဲ့တာကြောင့်2022ခုနှစ်ထဲမှာနှိမ်နှင်းခံခဲ့ရပါတယ်အဲ့ဒီကာလမှာတန်ခါအပားတရာလောက်ဟာနှိမ်နှင်းမှုတွေအတွင်းမီးလောင်တန်းရာတွေရခဲ့တာပါဒီအတွက်ဒေါ်အောင်ဆန်းစုကြည်ဦးဆောင်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးကအစီရင်ခံစာတစ်စောင်ထွက်ခဲ့ပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့မြန်မာဝန်ပေါင်းကုမ္ပဏီနဲ့ မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှာတော့စာချုပ်ပြန်လဲချုပ်ဆိုကမြန်မာအစိုးရက50တရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝန်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့အတွက်ဆုံးဖြတ်ထားပါတယ်အစိုးရသိလက်ထက်ပြီးခဲ့တဲ့6လအတွင်းမှာတော့နိုင်ငံတော်အနေနဲ့အမေရိက ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့ဒေသခံတွေသဘောမတူပဲစီမံကိန်းကိုမလုပ်ဖို့ဒေသခံတွေရဲ့နေရာတွေကိုတင်ပြီးလုံဆောင်နေတဲ့စီမံကိန်းကို ကံကွက်မှုအရှိန်တစားတဲ့ကစားမြင့်တက်လာပြီမဲ့လေသခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုယ်တိုင်ဖြေရှင်းဖို့အခက်အခဲတွေရှိနေတာကြောင့်ပြည်တော်စုလွှတ်တော်ကိုတင်ပြီးဆုံးဖြတ်ရမယ်လို့လည်းသခိုင်းတိုင်းစလင်းကြီးမြို့နယ်တွေကလွှတ်တော်ကိုယ်စားတွေကပြောပြကြပါတယ်ရှင်
တော်တာရှင်များရှင်လာမယ့်ဧပြီလ10ရက်နေ့မှာ2019ဂျားဖြတ်ရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်ပြီးခဲ့တဲ့2005ဂျားဖြတ်ရွေးကောက်ပွဲတုန်းကအကြောင်းမျိုးမျိုးနဲ့မကျင်းပနိုင်ခဲ့တဲ့လစ်လက်မဲဆန္ဒနယ်တွေအတွက်2005တုန်းကအစိုးရဖွဲ့နိုင်တဲ့အထိမဲနိုင်ခဲ့တဲ့ NND ပါတီကြီးနဲ့အတိုက်အခံကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိမ်နဲ့မဲဆွယ်နေကြပြီလဲဖြစ်ပါတယ်2010
င်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်နိုင်တယ်လို့ VOA ရဲ့ email လိပ်စာ bamis@voanews.com နဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းစာရေးသားဆက်သွယ်နိုင်တယ်လို့အသံဖိုင်ကိုလည်းပေးပို့နိုင်ပါတယ်ရှင်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်မနက်ဖြန်အင်္ဂါနေ့ညတရက်လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ရ ရုရှားနိုင်ငံကအခွင့်ထူးခံလူတစုအနေနဲ့သူတို့လုပ်ရတဲ့နယ်ပတ်သက်ပြီးတော့တာဝန်ခံမှုရှိဖို့အတိုက်ခံခေါင်းဆောင် Alexei Navalny ကတောင်းဆိုမှုပေါ်မှာထောက်ခံကြောင်းပြတာတဲ့အနေနဲ့ရုရှားနိုင်ငံတဝက်ကမြို့ကြီးတွေမှာထောင်နဲ့ချီတဲ့သူတွေချီတက်ဆန္ဒပြကြပါတယ်။ခွင့်ပြုချက်မရှိဘဲနဲ့မော်စကိုမြို့ရင်ပြင်မှာဆန္ဒပြတာကြောင့် Navalny အပါအဝင်လူ100ကျော်အဖမ်းခံခဲ့ရပါတယ်။ VOA သတင်းတောက် Daniel Shep သတင်းပေးပို့ထားတာကိုကိုအောင်အောင်ကပြောပြပေးပါရှင်။
အနည်းငယ်နေ့တုန်းကရုရှားနိုင်ငံမော်စကိုမြို့တော်အပါဝင်မြို့ကြီးတွေမှာကန့်ကွက်ဆန္ဒပြကြတာကြောင့်လူမျိုးရေးတင်းတင်းကြပ်ကြပ်ချထားပါတယ်ဆန္ဒပြသူတဦးဖြစ်တဲ့ Maxim က
Impressus seems this yeah
အောင်ရှိတဲ့ခေါင်းဆောင်တွေရဲ့လက်စားမှုတွေကိုဆန့်ကျင်ဖို့ကျွန်တော်ဒီနေရာကိုရောက်နေတာပါအာဏာပိုင်တွေဟာလူထုကိုပြောဆိုဆွေးနွေးတာမျိုးမဟုတ်ပဲအင်အားသုံးဖြိုခွဲတဲ့နှီးကိုပဲတုံးနေပါတယ်
Kremlin နဲ့တော့ဘက်ကိုချီတက်ဆန္ဒပြသူတွေကသမ္မတပူတင်အလိုမရှိဘူးလို့ကြေညာကြပါတယ်ဆန္ဒပြဖို့ခွင့်ပြုပေးမထားတဲ့ကြားမှာပဲလူတော်တော်များများဟာအခုလိုဆန္ဒပြနေကြတာပါဒီဆန္ဒပြသူတူဖြစ်တဲ့ Elena က
ခုဆန္ဒပြပွဲဟာတိတ်ကိုအရေးကြီးပါတယ်နိုင်ငံသားတယောက်အနေနဲ့ကျမတို့ဆန္ဒကိုဒီမှာလာပြီးတော့ထုတ်ဖော်ပြသတာပါဒါဟာနိုင်ငံသားတွေရဲ့တာဝန်ပါ
မော်စကိုမြို့တော်ပုရှကင်ရင်မြင်ကဆန္ဒပြသူတွေကိုတော့ရဲတွေကဖမ်းဆီးပါရတယ်။အဲဒီဖမ်းဆီးခံရတဲ့အထက်မှာအတိုက်ခံခေါင်းဆောင် Alexei Navalny လည်းပါဝင်ပါရတယ်။ရုရှားဝန်ကြီးချုပ် Dmitry Medvedev ရဲ့အဂတိလိုက်စားမှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးသူစုံစမ်းလို့ရသမျှဖွင့်ချထားတဲ့ YouTube ဗီဒီယိုကိုကြည့်ရှုတဲ့အချိန်ကြီးအခုခါမှာ70တန်းကျော်ရှိသွားပါပြီ။ဒါပေမဲ့လည်းအခုလိုဆန္ဒပြပွဲတွေဘလောက်ထိအောင်ရေရှည်ဆက်လုပ်သွားနိုင်မှာလဲ။ရုရှားအစိုးရကိုတရိုက်စင်ခေါ်ဖို့တနင်္ဂနွေအနေထားနဲ့လူလူထောက်ခံမှုဘလောက်ထိအောင်ဆက်ရမှာလဲဆိုတော့ကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia 7 ဂျိုရူကနေတရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအတန် DVB မှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်ရှင်ဒီစဉ်နေမကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်ရုရှားနိုင်ငံမှာမနေ့ကဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံခဲ့ရတဲ့အတိုက်ခံခေါင်းဆောင် Alexei Navalny ကိုဒီကနေ့တရားရုံးထုတ်ပါတယ်အဂတိလိုက်စားမှုဆန့်ကျင်ရေးရုရှားနိုင်ငံထံမြို့ကြီးတွေကဆန္ဒပြပွဲတွေကနေအတိုက်ခံခေါင်းဆောင် Alexei Navalny အပါအဝင်ရာနဲ့ချီတဲ့ဆန္ဒပြသူတွေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ဆန္ဒပြမှုတွေကအကြမ်းဖက်မှုတွေဖြစ်လာအောင်လှုံ့ဆော်တာဖြစ်ပြီးစီးအောင်လှုံ့ဆော်ခဲ့သူတွေကဆန္ဒပြပွဲတွေမှာလူငယ်တွေပါဝင်ရေးငွေပေးခဲ့တယ်လို့ရုရှားအစိုးရကလူသိရှင်ကြားပြောဆိုပြီးနောက်နိုင်ပိုင်းအတွင်းမှာပဲအထိုက်ခံကောင်းဆောင်ကိုမြို့တော်မော်စကိုကတရားရုံးတစ်ခုမှာရုံးထုတ်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမိုဆုမြို့မှာအရက်သားတွေမကြခင်ကတေဆုံးခဲ့ရတာအတွက်ယူကျုံမရဝမ်းနည်းစိတ်ထိခိုက်မိတယ်လို့အမေရိကန်စစ်တပ်ကထုတ်ဖော်ပြောဆိုပါတယ်။နိုင်ငံမြောက်ပိုင်းမိုးဆူးမြို့မှာလူပေါင်း100အထိအခုလိုတေဆုံးခဲ့ရတာဟာအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့၄ချောင်းတိုက်ခတ်မှုတွေကြောင့်လို့ဆွဆွဲလာတဲ့အပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့လည်းပင်တဂွန်စစ်ထနာချုပ်ကပြောဆိုထားပါတယ်။အမေရိကန်အစိုးရကအီရန်ကိုစောင့်ကြည့်နေပြီးဒေသတွေမတည်မငြိမ်ဖြစ်စေမဲ့ဆောင်ရွက်ချက်တွေနောက်အစ္စရေးရဲ့လုံခြုံရေးကိုချင်းချောက်မှုတွေကိုတီးခံမှာမဟုတ်ဘူးလို့ဒုတိယသမ္မတမိုက်ဖန့်စ်ကပြောဆိုလိုက်ပါတယ်။အမေရိကန်အစ္စရေးဆက်ဆံရေးကော်မတီ AIPAC ရဲ့မူဝါဒရေးရာနှစ်ပတ်လည်ညီလာခံမှာအခုလိုပြောဆိုတာဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံမှာလူသားချင်းစာနာထောက်ထားတဲ့အထောက်အကူပေးနေတဲ့လူသား6ဦးချုံခိုတိုက်ခိုက်ခံရပြီးသေဆုံးခဲ့ရတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ဒီလူသားတွေကမြို့တော်ဂျူဘာကနေအရှေ့ပိုင်းပီဘာမြို့ကိုသွားနေချိန်မှာလုကြံခံရတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်တင်းနာညက်နေခင်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညက်နေခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.